မ္မာနိုင်ငံရဲ့ဒီရာသီဥတုအခြေအနေဟာတော်တော်ဟိုဆုတ်ဝါးလာတယ်လို့ပြောလို့ရပါတယ
်။ Okay, ရာသီဥတုကတော့ဗမာပြည်ဟာဆုတ်ဝါးလာတယ်၊ကမ္ဘာကြီးကဆုတ်ဝါးလာတယ်တော်တော်မြန်မာပြည်ကလည်းဆုတ်ဝါးလာတယ်။ဒါပေမဲ့နည်းနည်းတစ်ချက်ကပါလဲဆိုတော့ကမ္ဘာနိုင်ငံတွေကဆိုးရွားလာတဲ့ရာသီဥတုနဲ့ပတ်သက်ပြီးတော့လိုင်ရောညှိချင်းအောင်ပြင်ဆင်မှုလေးတွေသူတို့ကလုပ်ကြတယ်။ဗမာပြည်မှာမလုပ်ကြတဲ့အပြင်ဆိုးရွားစရာဖြစ်စေတဲ့အခြေအနေတွေကလည်းပိုပိုပြီးတော့များပြားလာတယ်လို့မြင်ပါတယ်
။ဟုတ်ကဲ့။အဓိကကတော့သဘာဝပတ်ဝန်းကျင်ကြောင့်လို့သုံးသပ်ကြတယ်ပေါ့နော်။ဒီလိုရာသီဥတုတွေဆိုးရွားလာတာဆိုတော့သဘာဝပတ်ဝန်းကျင်အင်ဂျင်နီယာတယောက်အနေနဲ့ပေါ့နော်။မြန်မာနိုင်ငံရဲ့အနေအထားကိုနည်းနည်းလေးပြောပြပေးပါ။ဟိုအချို့ရင်ကြအခြေအနေပေါ့နော်။ဘာကြောင့်ဒီလိုလေးဖြစ်လာလဲဆိုတာ
။ Okay, တဘာဝပတ်ဝန်းကျင်အကျပြဖြစ်တယ်ဆိုတာတဘာဝပတ်ဝန်းကျင်ကိုဆိုးရွားတာဖြစ်စီတာပေါ့နော်။တဘာဝအနေအထားရတဘာဝပတ်ဝန်းကျင်မှာဟိုတဘာဝဟန်ချက်ဆိုရရှိတယ်။တဘာဝပတ်ဝန်းကျင်ကသူ့အခြေအနေသူပြန်ထိန်းထားတယ်ဒီဟန်ချက်ပြက်သွားတာပေါ့နော်။ဟန်ချက်ပြက်သွားတာဘယ်လိုပြက်တယ်လဲဆိုတော့ဟိုလူတွေမလုပ်ဖဲနဲ့သူ့တဘာဝကြဖြစ်တာလည်းရှိတယ်။လူတွေလုပ်လို့ဟန်ချက်ပြက်သွားတာလည်းဖြစ်တယ်။ဆိုရှိတယ်အဲ့တော့အခုဗမာပြည်အခြေအနေပြောမယ်ဆိုရင်ဒီလိုလေပြင်းမုန်တိုင်းတွေကြာနေတယ်ဆိုတော့ဒီဖြစ်စေတဲ့အကြောင်းတွေမှာဟိုတော်များများရှိတယ်ဥပမာဆိုလို့ရှိရင်ကဘာကြီးပူနွေးလာတယ်ပူနွေးလာတဲ့အခါမှာဗမာပြည်မှာလုံးတဲ့ဟာတွေကလည်းပိုပူနွေးအောင်ဖြစ်စေတယ်เนาะအဲ့ဒါတွေမကသေးဘူးနောက်ပြီးတော့တခါဗမာပြည်မှာအထူးသဖြင့်ပေါ့เนาะဒီမြေပြင်အခြေအနေပေါ့မြေပြင်အခြေအနေမှာဆိုရင်အခုဖြစ်တဲ့နေရာမှာဆိုရင်ငကောကတောရီတောင်တွေရှိမယ်เนาะတောရီတောင်တွေရှိတော့မရှိတော့မရှိတော့တဲ့ခါမှာအဲ့ဒါဟာလည်းအကြောင်းတစ်ခုပဲတဘာဝပေါမင်းကြီးကိုဆိုးဝါးစေတာပေါ့เนาะတောတောင်ရင်းကြီးကအရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့တစ်ပင်တွေဥမာဆိုတစ်တော့ပြုံးသွားမယ်เนาะတစ်ပင်တွေကကာဗွန်ဒိုင်အောက်ဆိုက်တွေသူကဆုတ်ထားတာဖြစ်တယ်တစ်ပေါ်ပြုံးသွားမယ်ဆိုရင်ကာဗွန်ဒိုင်အောက်ဆိုက်တွေကဟိုနေထူးတွေကိုထွန်းသွားမယ်ကာဗွန်ဒိုင်အောက်ဆိုက်ကဆိုလို့ရှိရင်ဖန်လုံအိမ်ဒေါင်းဝေးတစ်ခုဖြစ်တယ်ပူနွေးစေတယ်အဲ့လိုပူနွေးလာရင်ပင်လယ်သမုဒ္ဒရာတွေကဗလီရီယာပူနွေးမယ်ပူနွေးလို့ရှိရင်ဆိုက်ကလုန်းတော်နီဒိုတော်နီဒိုတို့တိုင်ဖွန်းတို့ကပူများတာပဲလေ
အပူချိန်မြင့်တက်လာတဲ့ကိစ္စနဲ့ပေါ့နော်ဒီမြန်မာနိုင်ငံကရာသီဥတုပြင်းထန်တာနဲ့ဆက်ဆက်ပြီးလည်းနဲ့ရှင်းပြပေးမှာ
ဟုတ်ကဲ့အပူချိန်တွေမြင့်လာတယ်ဆိုရင်ဥတုကပူချိန်တွေများလာတဲ့ခါရာသီဥတုကဒေတာတစ်ခွေရာသီဥတုကပြောင်းလာတာပေါ့နော်အငွေပြန်နှုံးနေရလဲများလာမယ်များလာတဲ့ခါကြလို့ရှိရင်လေရဲ့နော်လေရဲ့တဘာဝဒီမှာဘာဖြစ်တယ်လဲဆိုအဲ့လိုငွေပြန်ပြီးလို့ရှိရင်ဒီလိုကုနာမှုန်တိုင်းနေရပုံဖြစ်တာပုံများလာမယ်များလာပြီးအဲ့လိုဖြစ်တယ်အဲ့တော့ဗမာပြည်အနေနဲ့ကလည်းဘလိုဖြစ်နေလဲဆိုပူပူပူပူလာတာကနော်ဒီတောတောင်ပြုံးတာတွေမကသေးဘူးနော်ဒီကုန်ထုတ်လုပ်ငန်းတွေကအဲ့ညဉ့်ညမ်းမှုပေါများစွာကိုနေတဲ့ရောက်တာတွေကိုတနေ့တခြားကတိုးလာတာတိုးလာတာပဲရှိတယ်အော် short ဘက်ကမရှိအဲ့တော့လေတုကညဉ့်ညမ်းတယ်ဆိုတော့ကာဗွန်ဒိုင်အောက်ဆိုက်တွေထွက်နေတယ်မကွာဒါဟိုဖန်လုံးအိမ်ဓာတ်ငွေတွေထွက်နေတာလေဖန်လုံးအိမ်ဓာတ်ငွေကသူကနေရောင်ကြီးကိုသူကဖမ်းလိုက်တာဖမ်းလိုက်တော့ဒါကြောင့်သူကပူပူလာတာလေအဲ့တော့ပူချင်းဟာဖန်လုံးအိမ်ဓာတ်ငွေတွေဖြစ်နေလို့ပေါ့များနေတော့အဲ့တော့ဗမာပြည်နေနဲ့ဆိုရင်အိန္ဒိယရှိတယ်တရုတ်ရှိတယ်သူတို့ကထုတ်လုပ်နေတာသူတို့မှာဖန်လုံးအိမ်ဓာတ်ငွေတွေကနော်များပြီးတော့ကိုကအင်ဂျင်ရှင်ဆိုတော့သူ့ရှီယာဟာလည်းယူရသေးတယ်เนาะကိုရှီယာလည်းထပ်ပြီးထုတ်လုပ်နေသေးတယ်အဲ့တော့ထုတ်လုပ်တဲ့ခါကျတော့အဲ့လိုဖြစ်တော့ရာသီဥတုတွေပြင်းထန်ပြီးတော့เนาะမုန်တိုင်းတွေဖြစ်ကုန်ဂီဟာစနစ်မှာဆိုမျိုးစိတ်တွေလည်းပိုပျောက်သွားတယ်အဲ့လိုဆိုတော့အဲ့မျိုးစိတ်တွေကိုမှီနေတဲ့နောက်လူတွေကလည်းအဲတဘာဝအခြေအနေတွေကလည်းပျောက်သွားအဲ့လိုအကောင်တွေကလည်းပျောက်သွားเนาะအဲ့လိုဖြစ်အဲ့တော့ဒီအထူးသဖြင့်တော့ပင်လယ်ဆိုလည်းကြည်ပင်လယ်တွေဆိုလို့ရှင်တယ်အာသူကကာဗွန်ဒိုင်အောက်ဆိုက်တွေထုတ်လာတာအဲ့တော့ဆုတ်ပါဆုတ်မှမြားလာလို့ရှင်နေပင်လယ်ကဘာဖြစ်သွားမလဲအက်ဆစ်ဒက်ဖြစ်ပြီးတော့တန်တာကြောက်တန်းနေပါတယ်ကကာယူရာတွေမှာပြဿနာဖြစ်ကုန
်ဒီကြားထဲမှာလည်းဟိုတစ်တော့တွေပြုံးတော့ထိမ့်သိမ့်မှုမရှိတော့ပုံဆိုးတော့
ဟုတ်ကဲ့တစ်တော့ပြုံးတဲ့ခါလည်းတစ်တော့ပြုံးတော့အရန်ဆိုးတယ်ဒီတစ်တော့ပြုံးတဲ့ခါကျတော့ဒီကာဗွန်ဒိုင်အောက်ဆိုက်တွေလည်းဟိုဆုတ်ထားနိုင်မှာမရှိဘာလို့လဲဆိုတစ်ပင်တွေကဆုတ်ထားတာ哦နော်နောက်တစ်ချက်ကလည်းလေမုန်တိုင်းနေလည်းပိုပြင်းထန်လာတဲ့သဘောရှိလေကာဖို့လည်းမရှိဘူးလေတောအုပ်တွေဘာတွေကကာထားမှာဟုတ်တယ်မလားအရင်တော့ကဒီအရမှာလေပါတိုက်လို့မရအောင်ဘာလို့လဲဆိုလေကိုဖြိုခွင်းတယ်လို့ဖြစ်သွားတာပေါ့တတော်တွေတောင်တွေဘာတွေနော်ရှိတင်ရှိတိုက်တဲ့တောင်တွေဟာလားအနည်းမျိုးစုံနဲ့တက်ထူတွေလိုချင်လို့တူးကြပေါ့နော်အဲ့ဒါတွေကတောဟာပြုံးတောပြုံးတောပြုံးတောင်ပြုံးပေါ့နော်ကောင်းကောင်း
အချင်းနေပို့ဆိုးသွားတယ်
ဟိုဆိုရဲတနေ့တခြားဆိုးနေတယ်ပူဆိုးနေတယ်တနေ့တနေ့ဆိုးတဲ့ဘက်ပဲရောက်နေတာပေါ့
ဒါမျိုးထိမ့်သိမ့်ဖို့လိုတာပေါ့
လိုရတာပေါ့အများကြီးလိုတာပေါ့ကုံထုံးလို့မှုလုပ်ငန်းနဲ့ပတ်သက်ပြီးတော့လေစိုက်ပျိုးရေးဖြစ်ဖြစ်မွေးမြူရေးဖြစ်ဖြစ်အကုန်လုံးကဒီ subject တွေ layer တွေအဲ့ဒါတွေမှလည်းမလုပ်တာရယ်ကုံထုံးတဲ့လုပ်ငန်းမှလည်းတောင်းဝေညားတာတွေပေါ့နော်အဲ့ဒါတွေကတော်တော်ဘာမှပြည့်အတွက်စိုးရတယ်ပေါ့နော် mind တူးကြတာတွေအဲ့ဒါတွေကတိုင်းပြည်ရဲ့ပထဝီဝင်နေထားတော့ပျောင်းလဲစေတာပေါ့နော်အခုဆိုဘာမှပြည့်တဲ့တောင်းဝန်းတွေလည်းမရှိတော့ဘူးအဲ့တော့ခါကျတော့လေတွေကအငွေ့ပြန်တဲ့ဟာမြန်နေညနေခါကျတော့ပြင်းထန်တဲ့နော်မုန်တိုင်းတွေဖြစ်တယ်နော်အဲ့တော့မိုးလေဝသအခြေအနေမှာပြောင်းကုန်တာပေါ့နော်ဟုတ်ပညာပေးမှုလည်းမအားနေတယ်အစိုးရရဲ့ထောက်ပံ့မှုလည်းအားနေနေတယ်အဲ့တော့ဆိုအကုန်လုံးကဆုသွားတာပေါ့နော်အဲ့လိုပြောရမယ
်ဒီမြန်မာနိုင်ငံမှာပေါ့နော်ဒီတဘာဝပတ်ဝန်းကျင်ဒီပျက်စီးမှုမရှိအောင်ပေါ့နော်ထိမ့်သိမ့်မှုရှိအောင်အဓိကဘာတွေလုပ်ဖို့လိုပါလဲ
အဓိကကတော့ငွေရင်းချင်းလူတယောက်ချင်းပြောရင်တော့ပေါ့နော်ပလတ်စတစ်သုံးတာအစားမလိုအပ်တာတွေပေါ့နော်မသုံးဖို့လိုတယ်နောက်ပြီးတော့အစားအသောက်ထုတ်လို့ရရလေဟိုကိုတန်တလောက်ပဲစားမယ်နာဟတာမဖြစ်စေဘူးเนาะထုတ်လို့ရပိုင်းမှာဆိုလို့ရှင်လည်းအကုန်လုံးကိုစစ်စစ်စီစီနဲ့ဘာပဲလုပ်လို့ပေါ့နော်ကာဗွန်ခြေရာနည်းအောင်ပေါ့လုပ်မယ်ဆိုတော့အိမ်တိုင်းအိမ်ထဲမှာစဉ်းစားဖို့လိုတယ်အုပ်ချုပ်မှုစနစ်အနေနဲ့ဆိုရင်လည်းနေရာတိုင်းမှာအုပ်ချုပ်ရေးသူတပားများအနေနဲ့ရတယ်တိုင်းပြည်ရဲ့ပုံနှွေးမှုပေါ့နော်ရာသီဥတုပြောင်းမှုဟိုဘလိုတွေအရောက်တယ်ဆိုတော့လေးလေးနဲ့နဲ့စဉ်းစားဖို့လိုတယ်တကယ်လို့ကုံထုတ်စနစ်မှာဆိုလို့ရှိရင်လည်းဟာဒီစက်တွေကဟောင်းနေပြီလားချင်းချုပ်ဖို့လိုသလားအဲ့စနစ်တွေကိုလည်းအကုန်ကြည့်ဖို့လိုတယ်နှစ်ခုပေါင်းမှရမယ်ပေါ့နော်လူတွေကြီးပဲလုပ်လို့တော့မရအောင်တချို့မှာဆိုရင်ဝင်အားဖြင့်ပံ့ပိုးရမှာဖြစ်ရတယ် policy အားဖြင့်ပံ့ပိုးရမှာရှိတယ် senior ဥပဒေပိုင်းအားဖြင့်ပံ့ပိုးရမှာရှိတယ်အဲ့တော့အဲ့ဘိုင်းတွေညော်ရဲသွားလို့ရှိရင်လုံးမဟိုမထိနိုင်ပါဘူ
းတဘောဝင်းချင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်